Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ20ရက်နေ့တနင်္လာနေ့မနေ့ဖက်အသံလွှင့်စီစဉ်ဒီကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တင်ဆက်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အသံလွှင့်စီစဉ်ဒီကိုတာဝန်ယူတင်ဆက်သွားမှာပ
ါ။ကျွန်တော်ညဝင်အောင်ပါခင်ဗျာ။တင်လာနေမယ့်ခင် VOA ရဲ့သတင်းတွေကိုကုစုံမိုးကြော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်။နောက်ဆုံးရသတင်းတွေထဲမှာတော့ဓာတ်ဆီအခွန်ကင်းလွတ်ကာလနဲ့ဒီတရုတ်ကုန်ပစ္စည်းအခွန်လျှော့ချရေးအတွက်သမ္မတဂျိုးဘိုင်ဒန်စဉ်းစားနေပါတယ်။မြန်မာနိုင်ငံမှာလူကုန်သိက္ခာနဲ့အသက်ရှင်သန်ခွင့်ကိုလေးစားဖို့ပိုယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။စတဲ့သတင်းတွေကိုဒီမနက်ခင်းမှာကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြီးမှတော့ကျွန်တော်တို့တဲ့ရင်ဆောင်မနေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်
။စစ်မြေပြင်ဒေသမှာရှိတဲ့ဒုက္ခလေးတွေဖြစ်တဲ့စစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲပုံလေနော်။ဝင်ရင်ကလည်းလင်းရင်နဲ့ပုံကျတဲ့ကိစ္စလို့
စစ်ပြေဒုက္ခတဲ့အရေးအတွက်တွေတိုးလာနေတဲ့ကချင်ပြည်နယ်ထဲမှာဒုက္ခတွေရဲ့အခြေအနေတွေဘယ်လိုရှိနေပါလဲ။မကြမီပဲအပြည့်အစုံကိုတင်ဆက်ပေးပါမယ်။ဒါအပြင်ပစိဖိတ်ဒေသကိုလွှမ်းမိုးချုပ်ကန်မှုစူးစမ်းနေတဲ့တရုတ်ဟာဒရုန်းလေယာဉ်တွေကိုတင်ဆောင်မဲ့မောင်းသူမဲ့တင်မောတီထွင်ထားပါတယ်ဒီကိစ္စအရက်ဖက်3မိုလာစီအတွက်လာမကြမီပဲတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်ကဘေးစားကဏ္ဍသတင်းတွေကသုတနဲ့ကမ္ဘာတလောထူးခြားစံပြတဲ့သတင်းအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးတော့ပါမယ်အခုတော့သတင်းတွေကိုကိုညာဝဲအောင်နဲ့အတူကျွန်တော်ကတင်ပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကိုမရရတဲ့အနည်းနဲ့ကာကွယ်သွားမှာဖြစ်တယ်လို့သမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္ဂနွေနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။ယူကရိန်းတောင်ပိုင်းပင်လယ်နဲ့နားကမြို့တွေဖြစ်တဲ့မီကိုလော့ဖ်နဲ့အိုဒက်ဆာစိတ်ကမ်းမြို့တွေကိုစနေနေ့ကတွားရောက်စစ်ဆေးပြီးသမ္မတဇယ်လန်စကီကအခုလိုပြောကြားလိုက်တာပ
ါ။багато зруйнованого житлових будинків перш за все порушена цивільна
Ukraine တောင်ပိုင်းကိုဘယ်သူလက်ထဲမှာအကြရောက်မခံမှာမဟုတ်ပါဘူးအကုန်ပြန်ရအောင်ကာကွယ်သွားမှာပါဒါကကျွန်တော်တို့ရဲ့မြေပါပဲလို့ခုခံစစ်ကိုဆင်နွှဲနေတဲ့သမ္မတဇယ်လန်စကီကပြောသွားတာပါအဲ့ဒီဒေသတွေကိုရုရှားတပ်တွေကထိုးစစ်ဆင်နေတာဖြစ်ပါတယ်တောင်ပိုင်းဒေသမှာဆုံးရှုံးမှုတွေတိတိတသာများနေပြီးလူနေအိမ်မောများစွာပျက်စီးခဲ့ရတယ်လို့အရက်ဖက်ပို့ဆောင်ဆက်သွယ်ရေးလုပ်ငန်းတွေထိခိုက်နေရကြောင်းလူမှုရေးဆိုင်ရာပြဿနာများစွာကြုံနေရကြောင်းသမ္မတဇယ်လန်စကီကပြောပါတယ်ဒီနှစ်နာဆုံးရှုံးမှုတွေအတွက်ပြန်လည်ထူထောင်သွားမယ်လို့သူကကတိပေးပါတယ်ယူကရိန်းပြည်သူတွေအသက်ရှင်လူစိတ်ကပြင်းပြမှုလောက်ပြင်းပြနေတာလောက်ဒီရုရှားရဲ့ဒုံးကျည်တွေကမများပါဘူးလို့ဇယ်လန်စကီကတင်စားပြောပါတယ်ဒီတော့တွင်ယူကရိန်းနိုင်ငံကလူအသမျှကို G7 နိုင်ငံတွေအနေနဲ့ဖြည့်ဆည်းပေးသွားဖို့ရှိကြောင်းဂျာမန်ဝန်ကြီးချုပ် Olaf ကDPA သတင်းဌာနနဲ့အင်တာဗျူးမှာပြောကြားသွားပါတယ
်။အမေရိကန်ပြည်ထောင်စုမှာစားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုတွေသက်သာစေဖို့အတွက်ဓာတ်ဆီအပေါ်ဘို့အစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုထိကင်းလွတ်ခွင့်ပေးဖို့နဲ့တရုတ်ကတင်သွင်းလာတဲ့ကုန်ပစ္စည်းတွေအပေါ်အခွန်လျှော့ပေါက်ပေးဖို့သမ္မတဘိုင်ဒန်ကစဉ်းစားနေတဲ့အကြောင်းဗန်နာယေးဝန်ကြီးဂျန်နက်ယယ်လင်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့စားသုံးသူတွေတက်တာစီဖို့ဖြစ်နိုင်တဲ့နီလန်းအားလုံးနဲ့လှုပ်ဆောင်သွားလို့ကြောင်းနဲ့ဒီရက်သက်တပတ်အတွင်းလောင်စာစီဈေးနှုန်းတွေအစမတန်မြင့်တက်ခဲ့တာဟာစားသုံးသူတွေအပေါ်ဝင်တော့ဝင်ဖို့ဖြစ်စေတယ်လို့လည်းသူမကပြောဆိုပါတယ်။ဓာတ်ဆီဈေးဟာတစ်ကားလမ်းကို5ဒေါ်လာအထိမြင့်တက်ခဲ့ပြီးလွန်ခဲ့တဲ့နှစ်ကတည်းက48ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။ဓာတ်ဆီတစ်ကားလမ်းကို 18.4 စင်ဘို့အစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုအထိလျှော့ပေါက်ပေးလိုက်ရင်အကျိုးရှိနိုင်တဲ့အတွက်သမ္မတဘိုင်ဒန်အနေနဲ့လွတ်တော်နဲ့ညှိနှိုင်းဆောင်ရွက်ဖို့ဆန္ဒရှိနေတယ်လို့ဗန်ဒါယေးဝန်ကြီးကပြောဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်အစိုးရကရေနံနဲ့လောင်စာစီလုပ်ငန်းတွေကိုပိုတိုးပြီးထုတ်ဖို့ကုမ္ပဏီတွေကိုလည်းပြောဆိုထားပါတယ်။စားသောက်ကုန်ရေမြစ်အပါဝင်နေစဉ်ကုန်ကြစည်းဝန်ဆောင်မှုစရိတ်တွေဟာပြီးခဲ့တဲ့မေလအတွင်း 8.6 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ
်။အနောက်ဥရောပဒေသမှာမကြုံစဘူးလောက်အောင်ဒီနေ့တည်းအပူလိုင်းဖြစ်ပေါ်နေတာနဲ့အမျှတော်မီတွေလောင်ကျွမ်းနေတာကြောင့်စပိန်နဲ့ဂျာမနီနိုင်ငံတွေကမိသက်သမားတွေဟာသူတို့နိုင်ငံတွေရဲ့လောင်ကျွမ်းနေတဲ့တော်မီကိုငြိမ်းသက်ထိန်းချုပ်ဖို့တနင်္ဂနွေနေ့ကကြိုးပမ်းနေပါတယ်။ဧက 6000ကျော်လောင်ကျွမ်းသွားတဲ့စပိန်နိုင်ငံအနောက်မြောက်ဘက်ပိုင်းဇမ်မိုရာပြည်နယ်ထဲမှာတော့ပျက်စီးဆုံးရှုံးမှုအများဆုံးဖြစ်တယ်လို့ဒေတာအာနာပိုင်တွေကပြောပါတယ်။ဂျာမနီနိုင်ငံမှာတော့တောမီကတစားစားနီးလာတဲ့အတွက်ဘာလင်မြို့နာရွာ3ရွာကဒေတာကန်နေဘေးလွတ်ရာအများဆုံးပြောင်းရွှေ့ကြဖို့တောင်းပန်ရှိသူတွေတင်းငွေတွေနဲ့မှာအမိတ်ထုတ်ပါတယ်။စပိန်မှာအပူချိန်မြင့်မားပြီးလေပြင်းတိုက်ခိုက်တာနဲ့ဆူတန်းစရောကြလုံးနဲ့အတွက်အချိန်၄ကြောက်ဒီ၃ရက်တာကာလအတွင်းဖြစ်ပေါ်ခဲ့ပြီးတင်းငွေနေနေမနေ့ပိုင်းမှာတော့အပူချိန်အနှင်းငယ်ပြန်ရော့ကျသွားတဲ့အတွက်တက်တရာရခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လေရင်ပေါ်ကရေဖြန်းချပေးတဲ့အစီအစဉ်နဲ့အတူမိသားသမား650လောက်ကအဲ့ဒီဒေသမှာလောင်နေတဲ့တောမီကိုဝိုင်းပတ်ငိမ့်သက်ဖို့စူးစမ်းနေကြပါတယ်။ဥရောပနိုင်ငံတွေထဲမှာဒီနှစ်အပူချိန်လွန်ကဲပြီးရာသီဥတုပြောင်းလဲဖောက်ပြန်မှုဒဏ်ကိုခံရတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ပုံမှန်အားဖြင့်တော့ဒီဩဂုတ်လမှာအပူချိန်မြင့်မားလျက်ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာမနေ့ကတနင်္ဂနွေနေ့ကအဖေများနေ့ဖြစ်ပါတယ်အဖေတွေရဲ့ကျေးဇူးကိုဂုဏ်ပြုတဲ့နေ့ဖြစ်ပြီးမိသားစုတွေစုဝေးကြအဖေတွေကိုစားတောက်ဆိုင်တွေခေါ်သွားပြီးကျွေးကြမွေးကြလက်ဆောင်တွေပေးကြတဲ့အထိမ်းအမှတ်နေ့တနေ့ဖြစ်ပါတယ်အဖေများနေ့ကိုဇွန်လရဲ့တတိယမြောက်တနင်္ဂနွေနေ့ကိုနေ့စဉ်သတ်မှတ်ကျင်းပလေရှိပါတယ် history.com တမိုင်းwebsite စာမျက်နှာရဲ့ပေါ်ပြချက်အရပထမအဆုံးအဖေများနေ့ကိုဇူလိုင်လ5ရက်နေ့1908ခုနှစ်တုန်းကအနောက်ဗာဂျီးနီးယားပြည်နယ်မှာမိုနိုကာကြောင်မီးသွေးမိုင်းပောက်ကွဲမှုကြောင့်သေဆုံးခဲ့တဲ့အမျိုးသား362ဦးအတွက်ချက်ကြောင်းမှာအောက်မေ့ဘွယ်အခမ်းအနားကျင်းပရာကနေစတင်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ဒီအခမ်းအနားကိုတကြိမ်သာကျင်းပပြီးနေ့စဉ်ကျင်းပတာမျိုးမလုပ်ခဲ့ပါဘူးဒါပေမဲ့လည်းဝါရှင်တန်ပြည်နယ်မှာနေထိုင်တဲ့အမျိုးသမီးတူဖြစ်တဲ့ sonora.ကအဖေများနေကုန်နှစ်စစ်ကျင်းပဖို့စော်ခဲ့ပြီး1910ခုနှစ်မှာစတင်ကျင်းပခဲ့ပါတယ်သူရဲ့ဖခင်အမုတ်ဆိုးဖို့တူဖြစ်ပြီးကလေး6ယောက်ကိုကျွေးမွေးပြုစုခဲ့သူတူဖြစ်ပါတယ်အခုချိန်မှာတော့အဖေများနေအတွက်လက်ဆောင်အဖြစ်အမေရိကန်ဒေါ်လာ1ဘီလီယံဘိုးလောက်ထိအသုံးပြုနေကြပါတယ
်ဒီအမေရိကန်သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာဇွန်လ19ရက်နေ့မှာကြာရောက်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ပွဲတွေကိုအခက်အခဲတွေကြားကပြည်တွင်းပြည်ပဒေသအသီးသီးမှာတင်းငွေတွေနေ့ကကျင်းပခဲ့ကြပါတယ်။လူလူခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဆိုတဲ့ခေါင်းစဉ်နဲ့တင်းငွေတွေမနက်စံတိုင်းဝန်းကျင်မှာ NLD ပါတီရဲ့ Facebook စာမျက်နှာကနေ live link ပြီးတော့ကျင်းပခဲ့တာပါ။အဲ့ဒီခါနာမှာ NLD အစိုး NUG ရဲ့အစိုးရယာယီသမရဒူဝါလာရှိလာအပြင် NLD ပါတီဘဟုကော်မတီဝင်တချို့နဲ့ NUG အစိုးရဝန်ကြီးတချို့လည်းတက်ရောက်တာတွေ့ရပါတယ်။ဒေါ်ဆန်းစုကြည်ရဲ့မွေးနေ့မှာသမရာကြီးဒူဝါလာရှိလာကအခုလိုဂုဏ်ပြုစကားပြောဆိုပါတယ်
။သူ့ရဲ့ယုံကြည်ချက်ခံယူချက်နိုင်ငံအတွက်အနစ်နာဆွန့်လွတ်နေတာခံမို့ဒီနေ့ကျွန်တော်တို့နိုင်ငံမှာဆိုရင်အင်မတန်ထူးခြားတဲ့ဒေါ်အောင်ဆန်းစုကြည်ဟာသူ့ရဲ့ဘဝတက်တာတစ်ခုလုံးမှာနိုင်ငံအတွက်အနစ်နာခံပြီးတော့သူလုံဆောင်သွားတဲ့ကြောင့်အင်မတန်လေးစားထိုက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်
။အလားတူသခိုင်းမကွေးမန္တလေးတိုင်းတွေမှာရှိတဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ပေါင်း38ဖွဲ့ကတပ်ဖွဲ့ဝင်ပေါင်း900ဝန်းကျင်တက်ရောက်တဲ့ဒေါ်အောင်ဆန်းစုကြည်မွေးနေ့ပွဲအခမ်းအနားကိုလျှို့ဝှက်စခန်းတနေရာမှာကျင်းပခဲ့ပြီးမွေးနေ့ကိတ်တွေခွဲတာဂုဏ်ပြုကြပြရွဆိုတာနဲ့ဒေါ်အောင်ဆန်းစုကြည်အထိမ်းအမှတ်တစ်ပင်စိုက်ပြိုးခဲ့ကြတယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ CDSOM ကသတင်းထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်နဲ့ဖမ်းဆီးခံရသူတွေအလုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဒါအပြင်ဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံရောက်မြန်မာတွေကလည်း89နှစ်ပြည့်ဒေါ်ဆန်းစုကြည်ရဲ့မွေးနေ့ဝယ်အခမ်းအနားကိုကျင်းပခဲ့ကြပြီးဒေါ်ဆန်းစုကြည်အပါအဝင်မတရားအဖမ်းဆီးခံရသူတွေအလုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာပဋိပက္ခတွေအကြားပြည်သူတွေအသက်အိုးအိမ်ဆုံးရှုံးရတာနဲ့ပတ်သက်ပြီးပုတ်ရဟန်းမင်းကြီးဖရန်စစ်ကမြန်မာနိုင်ငံမှာလူကိုယ်သိက္ခာနဲ့အသက်ရှင်ရပ်တည်ခွင့်ကိုလေးစားဖို့တနင်္ဂနွေနေ့ဆူတောင်းပွဲအပြီးမှာတိုက်တွန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကဝမ်းနည်းစရာသတင်းတွေကိုသူ့အနေနဲ့နောက်ထပ်တစ်ချိန်ကြားရပြန်တယ်လို့ပြောဆိုပါတယ် မြန်မာနိုင်ငံမှာနေအိမ်တွေမိရှုခံရပြီးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူအများအပြားဟာအိုးအိမ်ဆုံးခွာထွက်ပြေးကြရပြီးသူတို့အတွက်အခြေခံလူသားချင်းစာနာမှုအထောက်အပံ့တွေလည်းမရှိဘူးဖြစ်နေတယ်လို့ယေရှုခရစ်တော်လူဝင်စားခြင်းနှင့်ဆုတောင်းပွဲအပြီးမှာပုံရဟန်းမင်းကြီးကစိန့်ပီတာယင်ပင်မှာဝိပုသူဆုတောင်းသူတွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာခရိယန်ဘုန်းတော်ကြီးတွေရဲ့တောင်းဆိုချက်တွေမှာသူလည်းအတူပါဝင်ကြောင်းနဲ့မြန်မာပြည်သူတွေကိုနိုင်ငံတကာအတိုင်းအဝိုင်းကမေ့လျော့မထားပါဘူးလို့လည်းပုံရဟန်းမင်းကြီးကပြောဆိုပါတယ်။လူကုန်သိက္ခာနဲ့အသက်ရှင်ရပ်တည်ခွင့်ဆိုတာကိုလေးစားကြဖို့တိုက်တွန်းလိုက်ပြီးစာတင်ကြောင်းတွေဆေးုံဆေးကန်းတွေနဲ့ဘာသာရေးအဆောက်အအုံတွေကိုလည်းလေးစားကြဖို့မတိုက်ခိုက်ကြဖို့ပြောဆိုပါတယ်။အဲ့ဒီနေ့ကပိန့်စင်ပီတာယင်ပြင်မှာဆူတောင်းမဲ့ကိုတက်ရောက်လာတဲ့အီတလီနိုင်ငံမှာရှိတဲ့မြန်မာအတိုင်းအဝိုင်းအတွက်ပုံရဟန်းမင်းကြီးကအထူးတလဲဆူတောင်းပေးခဲ့ပါတယ
်။တောင်ဝန်ကနေအားယူတော့မဲ့ဖိလစ်ပိုင်သမ္မတရူဒရီဂိုဒူတာတီရဲ့သမီးဖြစ်သူဆာရာဒူတာတီဟာပြီးခဲ့တဲ့မေလရွေးကောက်ပွဲမှာအနံ့ရထားတာကြောင့်တနင်္ဂနွေနေ့ကဖိလစ်ပိုင်ဒူသမ္မတအဖြစ်ကျန်းသစ်စာကျင်းဆိုလိုက်ပါတယ်။နိုင်ငံတွင်းမူရေးတန်တရားရှိသူတွေကိုနှိမ်နင်းရမှာလူထောင်ချီတတ်ခဲ့တဲ့လုပ်ရအတွက်လူအခွင့်ရေးချိုးဖောက်မှုအဖြစ်သမရဒူတာတီအပေါ်ဝေဖန်မှုတွေများခဲ့ပေမဲ့လည်းသမီးဖြစ်သူဆာရာကတော့ရွေးကောက်ပွဲမှာအနံ့ရခဲ့ပါတယ်။ကျန်းသစ်စာကျင်းဇူးပွဲအခမ်းအနားကိုသူမရဲ့မွေးရဇာတိဖြစ်တဲ့တောင်ပိုင်းဒါဘာအိုမြို့မှာကျင်းပခဲ့တာပါ။ဒူသမရဖြစ်လာတဲ့ဆာရာကအမျိုးသားညီညွတ်ရေးတိစောက်ကြဖို့နဲ့ဖိလစ်ပိုင်မျိုးသားကောင်းဆောင်ဟိုဆေးရီဇော်လိုမျိုးချစ်စိတ်နဲ့တိုင်းပြည်ကောင်းစားရေးကိုလှုပ်ဆောင်သွားမယ်လို့ပရိသတ်ကပြောကြားခဲ့ပါတယ်။
တီရီလင်္ကာနိုင်ငံမှာလောင်စာဆီပြန်ဖြူတဲ့နေရာမှာအထီကယုံဖြစ်ပွားခဲ့တဲ့အတွက်အခြေအနေတွေကိုထိမ့်သိမ့်နိုင်ဖို့ရဲတွေကတနက်ဖြစ်ပေါက်ခဲ့တယ်လို့တနင်္ဂနွေနေ့မှာတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်။စနေနေ့ညကိုလံပိုမြို့တော်ရဲ့မြောက်ဘက်မိုင်223မိုင်လောက်အဝေးမှာရှိတဲ့ပစ်စုဘာတူမြို့မှာလောင်စာဆီဝယ်ယူသူတွေနဲ့လုံလုံရေးတပ်ဖွဲ့တွေကြားအထီကယုံဖြစ်ပြီးအခုလိုပြစ်ခဲ့တာဖြစ်ပါတယ်။အခုလိုအချိန်မှာပဲတီရီလင်္ကာနိုင်ငံနဲ့ရုရှားနိုင်ငံကလောင်စာဆီတွေဝယ်ယူဖို့အတွက်ဆောင်ရွက်နေတယ်လို့စွမ်းအင်ဝင်ကြီးကလည်းပြောဆိုခဲ့ပါတယ်။သတင်းတွေကိုကိုညာဝဲအောင်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပါတော့မယ်။ပထမအဆုံးအနေနဲ့ကတော့ Pacific ဒေသမှာဩဇာလွှမ်းမိုးဖို့ကြိုးပမ်းနေတဲ့တရုတ်နိုင်ငံဟာရေချောင်းသုံးအဆင့်မြင့်ဤပညာသည်တစ်ခုကိုမကြာသေးခင်မှာပဲထုတ်ဖော်ပြသလိုက်ပါတယ်။အဝေးထင်း drone ယင်တွေတည်ဆောင်မဲ့မောင်းသူမဲ့တင်ဘောဟာသိပ္ပံပညာသုတေသနအတွက်ရည်ရွယ်ကြောင်းတရုတ်တာဝန်ရှိသူတွေကပြောဆိုပေမဲ့လည်းအကဲခတ်တွေကတော့စစ်ပတ်ဆိုင်ရာလုပ်ငန်းတွေမှာပါအသုံးချလိုက်မယ်လို့ခန့်မှန်းနေကြပါတယ်။ဒီအကြောင်း VOA သတင်းတောက်သတင်းပေးပို့ထားထိုင်ဝမ်ကနေသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်
။ဇူဟန်ယွန်းအမည်ရှိတဲ့မောင်းသူမဲ့ drone ယင်တင်တင်ဘောကိုတရုတ်နိုင်ငံကလွန်ခဲ့တဲ့တစ်လလောက်မှာရေးချစမ်းသပ်ခဲ့တာဖြစ်ပြီးဒီနှစ်ကုန်လမှာစတင်အသုံးပြုဖို့ရည်ရွယ်ထားတဲ့အကြောင်းဇူဟိုင်းမြို့ website မှာဖော်ပြထားတာပါ။ဒီနိုင်ငံကပင်လယ်ပြင်မှာအင်အားပြလာတဲ့အမျှတခြားနိုင်ငံတွေကြားစိတ်မသက်သာစရာတွေဖြစ်လာနေရတယ်လို့ဂျပန်နိုင်ငံ Temperature သူကသမိုင်းပညာရှင် Jeffrey Kingston ကပြောပါတယ်
။ Essentially it's a continuation of an argument that's been going on for quite some time
အငင်းပွားစရာဒီကိစ္စဟာအချိန်တော်ကြာကတည်းကရှိနေတာပါ။အခုကတော့ drone ယာဉ်တွေအမြောက်များပါလာပါတယ်
။မေလ18ရက်နေ့ကစတင်စတင်ခဲ့တဲ့တင်မောဟာတရုတ်နိုင်ငံရဲ့အနော်အသိပ္ပံသုတေသနနဲ့ရေချောင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ထားပြီး88မီတာခွဲရှည်လျားတဲ့တင်မောကိုတောင်ပိုင်းရေချောင်းသိပ္ပံနဲ့ကွန်တောင်းအင်ဂျင်နီယာတစ်ခွဲကကြီးကြပ်မှဖြစ်ကြောင်းတာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်။ဒီနိုင်ငံကကောင်းကင်ဂျိုးတွေရင်းနဲ့သွားရင်တွေတခြားခရီးရိုင်နဲ့အတူနောက်ဆုံးပေါ် drone ယာဉ်တင်သင်းမောတဲ့ဟာရင်းနဲ့နမိတ်ပိုင်ဆိုင်မှုအတွက်အငင်းပွားမှုတွေမှာတရုတ်စစ်တပ်အတွက်တပန်းတာလာနိုင်ပါတယ်။ကမ္ဘာပင်လယ်ပြင်ရင်းနဲ့ပိုင်းကအချက်လက်တွေကိုစုဆောင်းမှုရင်းနဲ့သွားရင်တွေရေရောက်စုဆောင်းလေ့လာရေးလုပ်ငန်းတွေနဲ့ကွန်ရက်တစ်ခုကိုတရုတ်သိပ္ပံပညာရှင်တွေ2018ခုနှစ်မှာထူထောင်ခဲ့စဉ်ကလည်းစစ်ဖက်အတွက်အသုံးချမှာကိုအကဲခတ်တွေစိုးရိမ်ခဲ့မှုပါတယ်။သူတေသနာအတွက်ရည်ရွယ်တဲ့အာကာသကနေအယုံခံထောက်လန်းတဲ့စနေဟာရန်သူရင်ကိုတင်မောတွေကိုရှာဖွေပေးနိုင်ပါတယ်။တခြားနိုင်ငံတွေရဲ့ရေပိုင်နက်တွေမှာပထဝီဝင်ချက်လက်တွေကိုစုဆောင်းမှုတရုတ်နိုင်ငံသမုဒ္ဒရာဗေဒဌာနကရေရောက်သွား drone ယာဉ်တွေတိစောက်ခဲ့မှုကြောင့်စီးရီးအရာတပန်းတာတယ်လို့လည်းအိန္ဒိယစစ်တပ်သတင်းချက်လက်ဆိုင်ရာညွှန်ကြားရေးမှူးချုပ် PT Katoshwa ပြောပါတယ်။တရုတ် drone ယာဉ်ဟာရန်သူရင်ကိုတင်မောတွေကိုခြေရခံထောက်လန်းနိုင်စွာရှိတဲ့ကြောင့် New Delhi ခြေဆက် SP Naval Force Magazine မှာသူကရေးသားခဲ့တာပါ။တရုတ်နိုင်ငံဟာ2000ကီလိုမီတာ3000ခွဲရှိတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90%လောက်ကိုပိုင်ဆိုင်ချောင်းကျင်ညာထားပြီး Brunei, Malaysia, ဖိလစ်ပိုင်ဗီယက်နမ်ထိုင်ဝမ်တို့နဲ့ပိုင်ဆိုင်မှုတွေအငင်းပွားနေတာပါအတိတ်မှာတော့ကတော့ရေချောင်းဆိုင်ရာနည်းပညာတွေကသိပ္ပံပညာသုတေသနနဲ့ရေနံသဘောတန်ဝေးထုတ်လုပ်ဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းတရုတ်ဆိုရကပြောဥပါတယ်သမုဒ္ဒရာပင်လယ်ပြင်တွေပါဝင်မဟာဗျူဟာကျတဲ့ဒေသတွေမှာစမ်းသစ်တီထွင်မှုအသစ်တွေဖန်တီးရဖို့သိပ္ပံပညာရှင်တွေကိုတရုတ်ကောင်ဆောင်တွေတိုက်တွန်းထားတဲ့အကြောင်းနိုင်ငံပိုင်ချိုင်းနာဒီလီကဖော်ပြဥပါတယ်စင်ဂူချေဆိုင် ISES Yusuph Isha Institute ကအဲရွန်ရီပနာကတော့အင်ဒိုပစိဖိတ်ဒေသမှာသိပ္ပံနဲ့နည်းပညာရှင်ပြိုင်မှုတွေအားကောင်းလာနေတယ်လို့သုံးသပ်ပါတယ်
I think it's not just China but other countries as well are
တရုတ်တွေမကပါဘူးအခြားနိုင်ငံတွေဟာလည်းနည်းပညာတွေကိုအစွမ်းကုန်သုံးနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေကြပါတယ်ဒါမှသာလူအသက်ဆုံးရှုံးမှုတွေကိုရှော့ချနိုင်ကြမှာပါ
ဖိလစ်ပိုင်နိုင်ငံအားဆိုရင်လည်းတရုတ်နိုင်ငံရဲ့ရေပိုင်နဲ့စူးစမ်းလေ့လာရေးလုပ်ငန်းတွေကိုတံပြန်နိုင်အောင်ခင့်မိပြီးစွန့်ရင်ပြေးသွားတဲ့လက်နက်ကင်တပ်ဖွဲ့တွေတိစောက်ဖို့ရည်ရွယ်ထားကြောင်းပြောပါရယ်ပြည်ပကချင်းချောက်မှုတွေကိုတုံ့ပြန်မှုရေတက်တွေကိုအစစ်မြစ်အောင်မုံမှန်ဖို့ဖိလစ်ပိုင်နဲ့မလေးရှားတို့လွန်ခဲ့တဲ့ရှင်းနှစ်ကလေးကကြေညာထားကြတာပါထိုင်ဝမ်ခြေဆိုင်ထိုင်မကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးပါမောက္ခအလက်ဆန်ဒါဟွမ်ကတော့ရေချောင်းနဲ့ပတ်သက်တဲ့နည်းပညာပိုင်းမှာတရုတ်နိုင်ငံဟာဂျပန်နဲ့အမေရိကန်ကလွဲလို့အင်ဒိုပစိဖိတ်ဒေသမှာအားလုံးထက်တာနေပြီလို့ပြောရတယ်။ဒါပေမဲ့လည်းနည်းပညာသုတေသနတွေတက်တက်နဲ့ CAP ပကတိမှာတခြားနိုင်ငံတွေထက်အသာစီးရနေပြီလို့ပြောဖို့ကတော့ခက်လိမ့်မယ်လို့လည်းသုံးသပ်ထားပါတယ်။
I think they have pretty fast technology innovation.
နည်းပညာစမ်းသစ်တည်ထွင်မှုတွေနဲ့အရေးကြီးတဲ့တချို့အဆင့်မြင့်နည်းပညာတွေမှာတရုတ်နိုင်ငံဟာတိုးတက်မှုတွေမြန်ဆန်တယ်လို့ထင်ပါတယ်။ထူးခြားတဲ့အောင်မြင်မှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းလက်တွေ့အသုံးချနိုင်တဲ့အဆင့်အထိအပြည့်အဝရောက်ပြီလို့တော့မဆိုနိုင်ပါဘူး။
ဒီနိုင်ငံရဲ့ဆင်ရအကိုတံပြန်မှုဂျပန်နဲ့အမေရိကန်တို့ကလည်းမကြသေးခင်တုန်းကပဲခြေလှမ်းပြင်တာတွေရှိပါတယ်။ထိုင်ဝမ်အတွက်ဒေါ်လာသန်း120တန်ဖိုးရှိတဲ့စစ်သင်္ဘောစိတ်ပိုင်းတွေနဲ့နည်းပညာရောင်းချမဲ့အစီအစဉ်တစ်ချက်ကိုလည်းဇွန်လ10ရက်နေ့မှာပဲအမေရိကန်ကအတည်ပြုခဲ့တာပါ။ဒီနိုင်ငံရဲ့ရန်ကိုကာကွယ်နိုင်အောင်ရည်ရွယ်တဲ့အစီအစဉ်အပေါ်တရုတ်စစ်တပ်ကတော့အပြင်းထန်ကန့်ကွက်ကြောင်းအွန်လိုင်းကနေကြေညာချက်ထုတ်ပြန်ထားပါတယ်။တရုတ်နဲ့ဂျပန်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ဂျပန်နိုင်ငံကလည်းရှေ့လာမယ့်9နှစ်မှာကာဝေးရေးစွန့်ရင်မြင့်တင်သွားမှာဖြစ်ပြီးကာဝေးရေးသုံးစစ်ကိုလည်းတိတိကျကျတွန်းမြင့်သုံးဆွဲသွားမယ့်အကြောင်းစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လွန်ကျွေးအစည်းအဝေးမှာဝန်ကြီးချုပ်ဖူမီယိုခီရှိတဲ့ကပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ပီးဒုက္ခသည်တွေအကြောင်းကိုပြောပြပါဦးမယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကချင်ပြည်နယ်အတွင်းစစ်ပီးဒုက္ခသည်9,000ကျော်လောက်တိုးလာခဲ့တဲ့အတွက်အခုအခါမှာဆိုလို့ရှိရင်3,000ခွဲကျော်သွားပြီဖြစ်ပြီးလူသားချင်းစာနာမှုရေးပေါ်အကူအညီနေတဲ့လိုအပ်နေတယ်လို့ကချင်အမျိုးသမီးအစည်းအရုံး KWAD ကပြောဆိုပါတယ် KIO ထိန်းချုပ်ရာနယ်မြေတွေမှာရောစစ်ကောင်စီထိန်းချုပ်ရာနယ်မြေတွေမှာပါဒုက္ခသည်စခန်းတွေမှာလုံခြုံရေးစိတ်မချရတဲ့အခြေအနေတွေရှိပါတယ်အခုလိုအခြေအနေမှာဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းဝိုင်းကမေ့မထားဖို့ကိုလည်းKWAD ကတိုက်တွန်းပါတယ်လက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုသိနိုင်ဖို့အတွက် KWAD ကချင်အမျိုးသမီးအစည်းအရုံးရဲ့တွဲဖက်တွင်ရေးမှူးဖြစ်တဲ့စန်ထွားကို VOA မြန်မာပိုင်းကမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ
်ခုကျွန်မတို့ဒီကချင်ဒေသမှာကဒီစစ်ပြေဒုက္ခတွေကသိန်းကဟိုအရင်ကလေးက2017ကနေစစ်ဖြစ်လာတဲ့အတွက်ကြောင့်မလို့ရှိနေတဲ့ဒုက္ခတွေဖြစ်တယ်အခုဒီအာနာသိမ့်ပြီးရဲ့နောက်ပိုင်းပေါ့နော်2021နောက်ပိုင်းမှာတိုးလာတာကလည်းရှိရ5,000အထက်ရှိရပေါ့တိုးလာတဲ့လူတွေရောဆိုရင်ဒီကချင်ဒေသမှာသိန်း5,000သိန်း6,000ဝန်းကျင်လောက်ပေါ့နော်ရှိရကူညီနိုင်တဲ့အခြေအနေကလည်းအရန်ဒုက္ခဖြစ်တဲ့အခက်အခဲကအများကြီးရှိရအာနာသိမ့်ပြီးရဲ့နောက်ပိုင်းမှာပိုဆိုးလာတယ်2016မှာဒီ NLD အစိုးရဖြစ်တုန်းကလည်းဒီကချင်ဒေသတွေဘက်မှာဒီဒုက္ခတွေကိုပုံမြင်နေတဲ့ဟာက short cut ထားပြီးသားတစ်ချိန်တည်းမှာပဲဒီအနာသိမှုကပြန်ဖြစ်တယ်ဆိုတော့အခုငွေကမရှိတလို့ဖြစ်သွားတယ်အခုပုံဆိုးတယ်ပေါ့နော်ကိုယ့်ရဲ့ data ကိုပြန်ဖို့အတွက်ဒါကြီးနေပေမဲ့ပြန်လို့မရတဲ့အခြေအနေကဒုက္ခတွေတော့အများကြီးရှိပါတယ်ပေါ့
အရင်တုန်းကဆိုလို့ရှိရင်ဒီ KIO KIA ထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတဲ့စခန်းဆိုပြီးရှိတယ်နောက်ဒီအစိုးရထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတဲ့စခန်းဆိုပြီးတော့ရှိခဲ့တယ်ပေါ့နော်ဆိုတော့အခုလက်ရှိဆရာနာတင်ထားတဲ့မြန်မာနိုင်ငံကဒီမြောက်ပိုင်းကချင်မှာဆိုလို့ရှိရင်ဒီဒုက္ခတဲ့စခန်းတွေထဲမှာရှိနေတဲ့အထူးသဖြင့်ကချင်ပြည်သူတွေအတွက်ခုနစားနပ်ရိက္ခာပိုင်းမှာလည်းအခက်အခဲရှိသလိုသူတို့အတွက်ဒီလုံခြုံရေးအနေအထားကရောဘယ်လောက်ထိမှသူတို့အတွက်စိန်ခေါ်မှုတွေရှိပါလဲလို့ဟုတ
်လုံခြုံရေးကတော့ကျမတို့အရင်ကတည်းကနေတော့စိုးရိမ်ရတဲ့အခြေအနေဖြစ်တယ်ဘာဖြစ်လဲဆိုတော့ကျမတို့ ဒီစစ်မြေပြင်ဒေသမှာရှိရတဲ့ဒုက္ခတွေတွေဖြစ်တယ်ဒီစစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲတုံးတာမဟုတ်လေနော်ဝေဟင်ကလည်းလင်းရင်နဲ့ဘုံကြီးတွေကိစ္စလို့အများကြီးတုံးတယ်ဆိုတော့ဒီဟာကအချိန်မရွေးကြိုင်ထိတ်ထုတ်တဲ့မြေမြေအောက်မှာရှိရဒုက္ခတွေခံနေမှာအချိန်မရွေးကြနိုင်ဘူးဒါနဲ့အတွေ့အကြုံနဲ့ရှိခဲ့တယ်ပေါ့နော်2018ခုနှစ်ရှစ်တုန်းကလည်းဒီလိုင်စာဘက်ကဒုက္ခတွ မှာရှိတဲ့အတွက်ကြောင့်အသက်အန္တရာယ်လုံးဆုံးရလဲအမြဲတမ်းစိတ်ထောက်မှုကတော့ရှိပါတယ်ပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကအရင်ဒီ NND အစိုးရလက်ထက်တုန်းကဒီဆရာစကလမ်ဆန်ဆောင်တို့ပါပါတယ်ဗောနော်ဒီကချင်ကခေါင်းဆောင်နေနဲ့အကုန်လုံးတွေ့ညှိပြီးတော့မှကချင်ဒုက္ခတွေတချို့ကိုပြန်ပြီးနေရက်ကိုပြန်ဖို့ဆိုပြီးအစီအစဉ်နေရှိတယ်အခုလက်ရှိအနေအထားမှာတို့နေရက်ရင်းကိုပြန်ဖို့အတွက်အစီအစဉ်တွေကရောအဆင်ပြေနိုင်မှာမလားရှင
်အော်နေရက်ပြန်ရေးကတော့KBC ဗောနော်ဒီကချင်အခုအစည်းတွေနဲ့ကတော့ပြင်ဆင်နေတာတော့ရှိတယ်ဒါပေမဲ့လမ်းမိုက်ဖြစ်တာတို့ပြဿနာတွေဒီ2020 2021ဓာတ်ထဲမှာလမ်းမိုက်တွေကပြဿနာဖြစ်တယ်ပေါ့နော်အဲ့ဒါလည်းအခုလည်းဒီအဲ့ဒီနေရာတွေမှာကစစ်သက်ရဲ့ဒီ military base ပေါ့နော်အမှားပဲရှိနေတယ်ဆိုတော့အချိန်မျိုးစစ်ဖြစ်နိုင်တဲ့ဒေတာဖြစ်တယ်ဆိုတော့ပြန်ဖို့အတွက်ကတော့လူတကားကိုအင်ဂျင်ချင်တာပဲဒါပေမဲ့နိုင်ငံရေးအခြေအနေရစစ်ရေးအခြေအနေပြန်ဖို့ကတော့အများကြီးအခက်အခဲတွေဓာတ်ထဲမှာတော့သူ့လက်ရှိကတချို့ပါရီကိုတည်ရရဲ့အစီအစဉ်ရပြနေရလို့တော့ရှိရဲ့ဒါပေမဲ့နောက်ဆက်တွဲခဏကပြောသလိုလမ်းမိုက်ကိစ္စတွေသူတို့ရဲ့စာဝတ်နေရေးနောက်ဆက်တွဲပြဿနာတွေဒါတော့ရှောက်ရှိနေတာကိုလည်းကျွန်တော်တို့သတိရတယ
်ဟုတ်ကဲ့ရှင်အဲ့တော့ခုနကတော့ဒီဆရာမပြောပြသလိုပေါ့နော်ပထမတသိန်းရှိတယ်နောက်ဒီဆရာနာသိမ်းပြီးတဲ့နောက်မှာ9000ရှိလာတယ်တသိန်းခွဲရှိလာတယ်ပေါ့နော်ဒီ IDP တွေဒီဒုက္ခတွေကဆိုတော့ပြန်မို့ရလဲအခြေအနေကအဆင်မပြေသေးဘူးဆိုတော့အခုလက်ရှိမှာတချို့ကျွန်မတွေ့တဲ့ဥစ္စာကဒီကချင်ဒီစစ်ပြေးစစ်ဆောင်ဒုက္ခတွေပြည်သူတွေကပဲသူတို့ကသူတို့ဒီလက်မှုပစ္စည်းလေးတွေနောက်ပြီးတော့သူတို့အတွက်ဒီကိုယ်ပိုင်ဝင်ငွေရလာနိုင်မဲ့အနေအထားတွေနဲ့ပုံမှန်ဒီစားနပ်ရိက္ခာကိုကိုယ့်အကိုရှာဖွေစားသောက်နေရတဲ့အနေအထားကရောဘယ်လိုမျိုးစီစဉ်ပေးနေတာတွေရှိပါလဲပေါ့နော်။ဘာတွေလုပ်နေကြလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဦ
း။အဓိကတော့ကချင်ဒေသတကြောပြန်စစ်ပွဲဖြစ်တဲ့နောက်ပိုင်းပေါ့နော်။ဒုက္ခတွေတွေအများကြီးဖြစ်လာတဲ့နောက်ပိုင်းမှာနိုင်ငံတကာရဲ့အကူအညီကဒီအစိုးရအထူးချုပ်ဒေသအောက်မှာတော့အကူအညီတွေရနိုင်တယ်။ဒါပေမဲ့ဒုက္ခတွေအများစုရှိတဲ့ဒီခေ control area မှာကတော့နိုင်ငံတကာမှာရှိတဲ့ကချင်အဖွဲ့အစည်းတွေမြန်မာနိုင်ငံကအဖွဲ့အစည်းတွေပေါ်ဝိုင်းဝန်းကူညီတဲ့အထောက်ပံ့တွေနဲ့စပီးရပ်တည်နေကြတာ
။
ဆိုတော့တခြားတော့ဒီလက်မှုလုပ်ငန်းတွေကအများကြီးဒီလုပ်နေတာတော့ကျွန်တော်တို့ရှိရပေါ့နော်ဒီဟိုကိုရဲ့ဘုံဝေရှိဖို့အတွက်ဒီ small income နဲ့ရှိဖို့အတွက်ပေါ့နော
်အ
ခုအစည်းတွေကတော့စူးစမ်းပြီးမှဒီချွင်ဖန်တီးပြီးမှသင်ပေးတာတို့လောက်ခေါ်လောက်တာတို့ပံ့ပိုးတာတို့ကိုတော့တော့ရှောက်လုပ်နေအဲ့ဒါကလည်းတစ်ဖက်တစ်လမ်းကိုဒီမိသားစုရဲ့စာဝတ်နေရင်ဖြစ်ရှင်းနိုင်တဲ့အခြေအနေရှိရလဲတွေးရတယ်ပေါ့နော်ဒီဆက်ပြီးလဲအခုညီပေးဖို့ကတော့အများကြီးလိုအပ်တယ်ဆိုတဲ့ဟာကိုတော့ကျွန်မပြောချင်တာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီကချင် Women Association ပေါ့နော်ဒီ KW Quap အနေနဲ့ကောစမ်းထွယ်ရိုးဘက်ကရောဒီခုဒုက္ခသည်တွေအတွက်လက်တလောမှာပေါ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုဘာတွေများဆောင်ရွက်ပေးနေတာတွေရောရှိပါလဲရှင
်ဟုတ်ကျွန်မတို့ KWAG အနေနဲ့ကဒီ CIA Control Area အောက်မှာရှိတဲ့မိုင်ကြောင်ဘက်ကဒုက္ခတွေစခန်းတွေမှာကျွန်တော်တို့တမရီနဲ့ပတ်သက်ပြီးမှကုမ္ပဏီပံ့ပိုးနေရရှိတယ်။ဖိကူတမှုလည်းလုပ်တယ်ပေါ့နော်။ပြီးလို့ရှိရင်တစ်ဖက်မှာလည်းကျွန်တော်တို့ဒီပေါ်မှာအမျိုးသမီးတွေအတွက် nutrition လိုအပ်တဲ့အစာအသောက်တွေအဲ့ဒါတွေကိုတော့ကျွန်တော်တို့မကြမကြဘူးအဲ့လိုကူညီတာတွေရှိတယ်။ခုလောလောဆယ်ကျွန်တော်တို့လုပ်နေတာကတော့အစ်စ်တော့ဒုက္ခတွေတွေကို emergency support လေးတွေကျွန်တော်တို့လုပ်နေတာလို့ရှိတယ်။ဘယ်လိုပြောမလဲအမျိုးသမီးတွေနဲ့ကလေးတွေရပြီးလို့ရှိရင်အသက်ကြည့်ရတဲ့အတွက်ကိုကျမတို့ကပံ့ပိုးနေရရှိတယ်။အဓိကတော့ကျမတို့လည်းကုညီပံ့ပိုးရဆိုညာတော့အဖြစ်ကတော့အမျိုးသမီးတွေလိုအပ်တဲ့အသုံးဆောင်တဲ့ hygiene kit တို့ဘာလို့ကိုကျမတို့ကတော့တောက်လျှောက်ကုညီနေရရှိတယ်။တစ်ဆက်တစ်လမ်းမှာလည်းကျမတို့ဒီနိုင်ငံတကာအခွင့်အရေးတွေကိုဒီဒုက္ခသည်တွေကိုတောက်လျှောက်ကုညီဖို့အတွက်ကိုကျမတို့ကတော့advocacy လုပ်နေရလည်းရှိပါတယ
်။ဟုတ်ကဲ့ရှင်ဟုတ်ကဲ့။နောက်ဆုံးအနေနဲ့မေးချင်တာကအခုကချင်ဒုက္ခသည်တွေအတွက်ကမ္ဘာဒုက္ခသည်များနေမှာနိုင်ငံတကာအပါအဝင်ဒီလက်ရှိဒီတာဝန်ယူထားတဲ့ဒီတာဝန်ရှိတဲ့သူတွေအကုန်လုံးအတွက်ပေါ့နော်။ကချင်ဒုက္ခသည်တွေအတွက်မဆန့်ထွက်ဘာများတောင်းဆိုချင်တာရှိလဲ။နောက်သူတို့အတွက်ကဘာများဆုတောင်းပေးချင်တာရှိပါလဲလို့ဟုတ
်။ဟုတ်ဒီလိုကမ္ဘာကျန်းမာရေးကဖြစ်နေတဲ့အခြေအနေမှာပေါ့နော်။ဒီလိုရှင်ဒီပွားရေးလေးစလာတဲ့အခြေအနေအရန်ခက်ခဲတာတွေဒါထက်မှဒီဒုက္ခတွေစခန်းတွေမှာခက်ခဲနေတဲ့ပြည်သူတွေ จำมาปีมาบ่เนาะเสร็จปีมาอาเต็มปีมาตัดเช่นไหนมาเสร็จสุดท้ายเลยจะมาสุดท้ายไปเช่นเนี้ยตัดเช่นที่มาเบ้ดีในงานเด็กอาจารย์วิญญาบ่เนาะจะมาดูจ้าดีกาดีเงี้ยฉันเนี้ยพี่อุ้มเนี้ยสั่งยืดเย่พี่ลูกเช่นจะมาดูเย่ดีมูปอลจีอาดีลูกอันเนี้ยดูจ้าดีกว่าจะมาดูคุณยายเนี้ยสิ่งเหล่านี้เป็นมาตั้งแต่แม่มาลูกสองพูดเองยังอีกยังสุราแล้วมาต้องสูงมาเลย
โอเคเช่นพี่เบลล์มีอะไรเจ้าจะมาเลยเนาะมาสั่งด้วยเหร
อโอเคป่ะ
ก็เช่นสิ่งเดียวกันเลยจังหวะมาสู้มั้งเต็มยอดตัวแล้วป่ะ
อเมริกันสุยาเย่ตัวรามีอาวุธเต็มยอดมาเลยเช่น
သောလာစကိုရဲ့နေကိုအမေရိကန်နိုင်ငံသားတွေအားဂျွန်တင်းလို့သတ်မှတ်ပြီးအမျိုးသားလွတ်လပ်ရေးနေ့အဖြစ်ဆင်နွှဲကြပါတယ်1865ခုနှစ်ကတက္ကသီပြည်နယ်ဂယ်ဗစ်စတန်မြို့မှာနောက်ဆုံးကြေးကျုံအုပ်စုတစုဖြစ်တဲ့အာဖရိကနွယ်ဘွားအမေရိကန်တွေဟာလွန်ခဲ့တဲ့နှစ်နှစ်ကလေးကသူတို့ကြေးကျုံဘဝလွတ်မြောက်ခဲ့တယ်ဆိုတာကိုဇွန်လ16ရက်နေ့မှာသိလိုက်ရတဲ့နေ့ပဲဖြစ်ပါတယ1863ခုဇန်နဝါရီလ1ရက်နေ့မှာသမရအေဗြဟံလင်ကွန်ကပြည်တွင်းစစ်မှာပုံကန်ခဲ့ကြတဲ့ပြည်နယ်တွေကကျွန်ပြုတ်ခံရသူအလုံးကျွန်အဖြစ်ကကင်းလွတ်ပြီဖြစ်ကြောင်းလွတ်မြောက်ရေးကြေညာစာတမ်းထုတ်ပြန်ခဲ့တာပါဒါပေမဲ့လို့သဘုံထနေတဲ့ပြည်နယ်တွေမှာလိုက်နာအောင်မလုပ်နိုင်ခဲ့တာကြောင့်အန္တရာယ်မပေးနိုင်တာထက်မပိုခဲ့ပါဘူးလှုပ်ထုံးလုံနည်းအရာကျွန်ပြုတ်ခံရသူတွေလွတ်လပ်သွားပြီဆိုပေမဲ့ခေတ်နဲ့စနစ်ရဲ့အခြေအနေအရရကြောင့်လွတ်လပ်ရေးကြေညာစာတမ်းဟာလူတိုင်းစီကိုရောက်ဖို့ကြံ့ကြာနေခဲ့ပါတယ်ပြည်တွင်းဆက်ပြီးလို့နှစ်လအကြာမှာပြည်ထောင်စုဗိုလ်ချုပ်ကြီးဂေါ်ဒန်ဂရန်ကာဟာမျိုးဆောင်တပ်ကိုကုတ်ကဲဖို့ဂယ်ဗက်စ်ကိုရောက်လာခဲ့ပါတယ်အဲ့ဒီမှာတော့ပျော်စရာသတင်းကမဟာမိတ်တပ်ဖွဲ့အမာခံပြည်နယ်တွေရဲ့အဝေးဆုံးအခေါင်ဆုံးနေရာတွေအထိပေါက်ရောက်သွားခဲ့တာပါ1865ခုဒီဇင်ဘာလ6ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေ73ချိန်မြောက်ပြင်ဆင်ချက်ကိုအတည်ပြုလိုက်ပြီးကျွန်စနစ်နဲ့အာမခံထားတဲ့အဖွဲ့ဒါမှမဟုတ်အတင်းအဓမ္မဖြစ်စေကျွန်ပြုတ်မှုကိုအမေရိကန်နိုင်ငံရဲ့နေရာတိုင်းမှာအပိတိုင်ဖျက်သိမ်းလိုက်ပါတယ်ဂျွန်တင်အထိန်အမှတ်တွေကို1866ခုဇွန်လ16ရက်နေ့မှာတက္ကသီပြည်နယ်ကနေပထမဆုံးစတင်ကျင်းပခဲ့ရတာကမကြာခင်မှာအမေရိကန်တောင်ပိုင်းတစ်ခုလုံးကလည်းကျင်းပလာခဲ့ကြပါတယ်ဂျွန်တင်နေ့ကိုအမေရိကန်ရဲ့တပ်တန်းအရှိဆုံးအာဖရိကနွယ်ပွားအမေရိကန်တွေရဲ့အားလိုက်ရဲ့အဖြစ်လဲယူဆကြပါတယ်အခုလိုမျိုးအရေးပါလှတဲ့1865ဇွန်16ရက်ဂျွန်တင်ကိုတရားဝင်အသိအမှတ်ပြုခံရဖို့ကနှစ်ပေါင်း156နှစ်ကြာခဲ့ပါတယ်2021ခုနှစ်ဇွန်လ18ရက်နေ့မှာမှသမ္မတဂျိုးဘိုင်ဒန်ကဂျွန်တင်အမျိုးသားလွတ်လပ်ရေးနေ့အဥပဒေကိုပြည်ထောင်စုအားလိုက်ရဲ့အဖြစ်တရားဝင်လက်မှတ်ထိုးပြီးအတည်ပြုကြေညာခဲ့တာဖြစ်ပါတယ်ဂျွန်တင်ဟာရှေးလျားပြီးကြမ်းတမ်းခက်ထန်လှတဲ့ဂျွန်ပြုတ်သိမ့်ပိုက်ခံရခြင်းအမှောင်ခဲ့ရဲ့ပြရုပ်ဖြစ်ပြီးအခုတော့တောက်ပတဲ့နေ့တဲ့အတွက်နမိတ်တစ်ခုဖြစ်လာပါပြီဒီနေ့ဟာအင်မတန်ထူးခြားလေးနက်တဲ့စွမ်းအားအပြည့်နဲ့နေ့တနေ့ပါအမေရိကန်ရဲ့ကျင့်ဝတ်တိုက်ခါပိုင်းမှာအဆုံးအထင်ဖြစ်စေခဲ့တာကိုသတိရမိစေတဲ့နေ့ကျွန်ပြုတ်မှုကြောင့်တိုင်းပြည်မှာဆိုးဝါးလာတဲ့အသေးအပြောက်တွေဖြစ်စေခဲ့လို့အမေရိကန်ရဲ့မူလရင်းမြစ်အပြစ်လို့ကျွန်တော်တို့ပြောလာခဲ့တာတော့ကြားပါပြီလို့သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးတဲ့အခမ်းအနားမှာပြောသွားခဲ့ပါတယ်။နိုင်ငံကြီးသားတွေရဲ့အနာကျင်ရဆုံးအခိုက်အတန့်တွေကိုလည်းလစ်လျူရှုမထားကြပါဘူး။အတိတ်ကဖြစ်ရဆိုးတွေကိုမေ့ပျောက်မထားပါဘူး။အဲ့ဒီဖြစ်ရဆိုးတွေကိုလည်းသင်ခန်းစာအဖြစ်မှတ်ယူထားကြပါတယ်။နိုင်ငံကြီးသားတွေဟာရှောင်မပြေးတတ်ကြပါဘူး။အမှားလုပ်ခဲ့ရင်အဲ့ဒီအမှားတွေကိုပြင်နိုင်အောင်ကြင့်ကြံကြပါတယ်။ဒါကြောင့်အခုလိုအခိုက်အတန့်တွေကိုတတိယနေခြင်းအဖြစ်ကျွန်တော်တို့ဟာဝေဒနာကိုကုစားနိုင်သလိုပို့ပြီးတော့လဲအားကောင်းခိုင်မာလာကြတာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုပြင်ပြလို့ကြည့်ပါပြီ။
အခုနားတော်တာဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click
ခလုတ်တချက်နှစ်ယုံနဲ့ကဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လက်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American တန်ရဲ့တနင်္လာနေ့မနက်ဖက်အတန်လွင့်စီစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေဆက်လက်ထုတ်လွှင့်နေတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါဦးမယ်။ကမ္ဘာမြမမီဒီယာမြင်ကွင်းမြမပီကပေးစာကန္တာသတင်းတွေတဲကသုဒ္ဓကမ္ဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးတော့ဝစီစဉ်ထားပါရယ်အခုပထမအဆုံးအနေနဲ့ကတော့ကမ္ဘာမြမမီဒီယာမြင်ကွင်းဖြစ်ပါရယ်ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်အမေရိကန်တရုတ်ဆက်ဆံရေးကမြမနိုင်ငံရေးအပေါ်အကျိုးသက်ရောက်မှုရှိနိုင်သလားဆိုတာကိုဆွေးနွေးတင်ပြမှာဖြစ်ပါရယ်မတ်အင်ဂျင်းနိုင်ကကူညီတင်ဆက်ထားပါရယ်ခင်ဗျာ
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေအမေရိကန်တရုတ်ဆက်ဆံရေးကမြန်မာနိုင်ငံရေးအပေါ်အကျိုးသက်ရောက်နိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအာဆီယံရဲ့မြန်မာရေးဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝကောင်တယ်ဖော်ရေးအာဆီယံနဲ့ဆက်ပြီးပူးပေါင်းလှုပ်ဆောင်ပါလို့စစ်ကောင်စီကိုဗီယက်နမ်နိုင်ငံကတိုက်တွန်းလိုက်တဲ့အကြောင်းVNA ဗီယက်နမ်သတင်းမှာဖော်ပြထားတယ်လို့လွတ်လပ်တဲ့အာရှအသံ RFA ကဂျွန်လ14ရက်နေ့ကဖော်ပြခဲ့ပါတယ်ဗီယက်နမ်ကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယခေါင်းဆောင်လီတီမင်းတို့ကဂျွန်လ13ရက်နေ့မှာမြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုခဲ့တာပါမြမအရေးမှာသက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းပြီးတော့အပြုသဘောဆောင်တဲ့ဖြေရှင်းမှုတွေကိုလှုပ်ဆောင်ဖို့လဲဗီယက်နမ်နိုင်ငံကတိုက်တွန်းခဲ့ပါတယ်ဒါအပြင်မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နိုင်ငံတကာကဝိုင်းဝန်းကူညီဖို့လိုကြောင်းနဲ့မြမအရေးအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုလည်းနိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအားပေးကူညီဖို့ဗီယက်နမ်ကတိုက်တွန်းကြောင်းလည်းလီတီမင်းတို့ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်မြမအရေးနဲ့ပတ်သက်ပြီးဗီယက်နမ်ရဲ့ပြောကြားချက်ဟာထူးခြားတယ်လို့ဆိုရမှာပါကွန်မြူနစ်နိုင်ငံဖြစ်တဲ့ဗီယက်နမ်ဟာအာဆီယံထဲမှာမြမအရေးနဲ့ပတ်သက်ပြီးတိတ်တက်တက်ကြွကြွပြောလို့မရှိပါဘူး။ဒါကိုကြည့်ရင်အာဆီယံအဖွဲ့ကြီးဟာမြန်မာစစ်ကောင်စီရဲ့လှုပ်ရက်တွေအပေါ်အားမလို့အားမရဖြစ်နေတာတီးမခံနိုင်တော့တာကိုပြသလိုက်တာလို့လည်းဆိုနိုင်ပါတယ်။မလေးရှားနိုင်ငံသားကြီးဝန်ကြီးကလည်းမြန်မာပြည်နာကိုဖြည့်ရှင်းရမှာအချိန်သတ်မှတ်ချက်နဲ့ပါဝင်ပတ်သက်သူစီရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့ဂျွန်လ17ရက်နေ့ကအကြံပေးလိုက်တဲ့အကြောင်းကို VOE ကထုတ်လွှင့်ခဲ့ပါတယ်။
မလေးရှားနိုင်ငံသားဝင်ကြီးကလည်းမြမပြည်နာကိုဖြည့်ရှင်းရမှာအချိန်တတ်မှတ်ချက်နဲ့ပါဝင်ပတ်သက်သူစီးရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့ဂျွန်လ17ရက်နေ့ကအကြံပေးလိုက်တဲ့အကြောင်းကို VOA ကထုတ်နေခဲ့ပါတယ်။ဘယ်အချိန်ဘယ်အတိုင်းတာထိလုပ်ငန်းပြည့်မြောက်အောင်မြင်အောင်လှုပ်ဆောင်မယ်။ဘယ်သူတွေနဲ့တွေ့ဆုံမယ်။ဘယ်သူတွေပါဝင်သင့်တယ်ဆိုတာတွေကိုအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာထည့်သွင်းဖော်ပြထားတာမရှိဘူးလို့စင်ကာပူမှာကျင်းပနေတဲ့အာရှလုံခြုံရေးဆိုင်ရာညီလာခံမှလည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆက်ဖူဒင်းအယ်ဘဒူလာကပြောကြားခဲ့ပါတယ်။ဒါ့အပြင်ပါဝင်ပတ်သက်သူတွေစီးရင်မှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်၊သမရဦးဝင်းမြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ပါဝင်ရမယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကနေသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာကိုလည်းတွေ့ရပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းဆရာနာတင်ပြီးနောက်ပိုင်းအကျက်တဲကြုံနေရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာရင်းကိုပါရိုက်ခတ်မဲ့အန္တရာယ်တွေရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းကြဖို့တိုက်တွန်းလိုက်ပါတယ်။ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေကနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်နေတယ်လို့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှလုံခြုံရေးညီလာခံမှာဂျွန်လ17ရက်နေ့ကပြောကြားခဲ့ပါတယ်။ကုလအထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဟာတာဝန်ပေးရခံရတာ6လရှိခဲ့ပါပြီ။ဒါပေမဲ့အခုချိန်ထိမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းမရှိသေးပါဘူး
။မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲဟာနိုင်ငံနဲ့နိမိတ်ကိုကြော်ကာဒေတာရင်းပြဿနာတရဖြစ်လာနေပါပြီ။သိင်းနဲ့ရှိတဲ့စစ်ပေးချောင်တွေနေဆက်ဒေသတွေကိုရောက်ရှိလာတာနိုင်ငံတွင်းမှာအလုတ်ကန်ရှားပါးကအလုတ်လက်မဲ့တွေများလာတာကြောင့် နေစားဖြတ်ကျော်ကတရားမဝင်ရှေ့ပြောင်းလုပ်သားတွေထောင်တောင်းစီကအိမ်နီးချင်းနိုင်ငံတွေစီဝင်ရောက်လာတာတွေကြုံနေရတဲ့အပြင်မူရစ်စေဝါထုတ်လုပ်မှုနဲ့ကုံသွယ်မှုလူကုန်ကူးမှုတစ်ခိုးထုတ်မှုတွေစံချိန်တင်မြင့်တက်လာနေတာတွေဟာဒေသတွင်းနိုင်ငံတွေကိုရိုက်ခတ်လာနေပါတယ်။အာရှလုံခြုံရေးညီလာခံမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒိုင်မင်ကန်ဒဲရစ်ချူလေးကမြန်မာစစ်ကောင်စီကနောက်နှစ်ထဲကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မျှတမှာမဟုတ်ဘူး။ဒီရွေးကောက်ပွဲတွေဟာဒေသတွင်းနဲ့နိုင်ငံတကာကိုလှည့်စားဖို့ကြိုးပမ်းမှုတရက်တာဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒါဟာ2023ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးရဲ့အဖြစ်မဟုတ်ဘူး။စစ်ကောင်စီကသူ့ရဲ့အကြက်တဲအတွက်ထွက်ပေါက်ဖန်တီးမှုသာဖြစ်တယ်လို့ထောက်ပြလိုက်ခြင်းလည်းဖြစ်ပါတယ်
။ဒီအာရှလုံခြုံရေးညီလာခံမှာအမေရိကန်တရုတ်စတဲ့အင်အားကြီးနိုင်ငံတွေလည်းတက်ရောက်ကြပါတယ်။ညီလာခံတက်ရောက်လာတဲ့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေးကအမေရိကန်ပြည်ထောင်စုဟာအာရှပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေရဲ့ထောက်ခံမှုတွေကိုအတင်းအဓမ္မရယူပြီးတရုတ်အစိုးရနဲ့ရန်တိုက်ပေးဖို့ကြိုးစားနေတယ်။အင်ဒိုပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေနဲ့အတူနိုင်ငံပေါင်းစုံပါဝင်တဲ့အကျိုးတူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကအလေးပေးပြောကြားလိုက်တာဟာတရုတ်နိုင်ငံကိုကျောက်ထဲကိုတွန်းပို့ဖို့ကြိုးစားနေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းတရုတ်နိုင်ငံဟာဒေတာရင်းမှာမတည်ငြိမ်မှုတွေကိုဖန်တီးနေတယ်လို့ Shangri-La လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမတိုင်ခင်တရက်ကပြောကြားခဲ့ပါတယ်။ဒီလိုပြောကြားချက်အပေါ်တရုတ်ကာကွယ်ရေးဝန်ကြီးကပြင်းပြင်းထန်ထန်ဝေဖန်ပြီးတော့ပယ်ချလိုက်ပါတယ်။လက်တလောအခြေအနေမှာအမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးဟာတင်းမာနေတာပါ။အထူးသဖြင့်ရုရှား-ယူကရိန်းစစ်ပွဲနဲ့ထိုင်ဝမ်အရေးတွေမှာအမေရိကန်နဲ့တရုတ်တို့ဟာထိတ်တိုက်တွေ့နေတဲ့အနေအထားပါသူတို့နှစ်ဦးထိတ်တိုက်တွေ့မှုဟာမြန်မာနိုင်ငံပေါ်မှာလည်းအကျိုးသက်ရောက်မှုတွေမလွဲမသွေရှိလာနိုင်ပါတယ
်2021ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းဟာစစ်အာဏာသိမ်းတာကိုဆန့်ကျင်ကာ CDM လုပ်ပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာသံအမတ်ကြီးအဖြစ်ဆက်လက်အသိအမှတ်ပြုရေးမပြုရေးအတွက်အမေရိကန်နဲ့တရုတ်တို့ညှိနှိုင်းပြီးဆက်လက်အသိအမှတ်ပြုခဲ့ပါတယ်။ပြောရရင်ဦးကျော်မိုးထွန်းဟာစစ်ကောင်စီကိုဆန့်ကျင်ပြီး NUG အစိုးရကိုကိုးစားပြုရပ်တည်နေတဲ့သံအမတ်ကြီးပါ။ကုလတလောအချိန်မှာအမေရိကန်နဲ့တရုတ်တို့ဆက်ဆံရေးဟာတင်းမာဆိုးရွားနေချိန်ဖြစ်ပါတယ်။ဒါကြောင့်လာမယ့်စက်တင်ဘာလမှာစတင်မယ်ကုလသမဂ္ဂထွေထွေညီလာခံကြီးမှာဦးကျော်မိုးထွန်းကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂသံအမတ်ကြီးအဖြစ်ဆက်လက်အသိအမှတ်ပြုရေးမပြုရေးဆိုတဲ့ Credential Challenge ပေါ်တရုတ်အမေရိကန်ဆက်ဆံရေးကဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတာထည့်သွင်းစဉ်းစားဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်တွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအပြင်မှာတော့မအေးသနာကျော်တင်ဆက်တဲ့မြမပြည်ကဘေးစာကဏ္ဍအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သွားရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သွားရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသွားရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ VOA စီစဉ်တဲ့ကို Facebook ထုတ်လွှင့်ချက်အောက်မှာစာရေးလာတဲ့သောရရှင်ကတော့ VOA အဖွဲ့သူဖွဲ့သားတွေအားလုံးစိတ်တဒုက္ခ၊ကာယဒုက္ခ၊ညာနာဒုက္ခအဝဝနဲ့ပြည့်စုံကြပြီးတော့သတင်းထူးသတင်းဥတွေစင်စင်မပြတ်ထုတ်လွှင့်နိုင်ကြပါစေလို့ဆုတောင်းပါတယ်။ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်။ဒီနေ့ဇွန်လ19ရက်နေ့ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတော့ဖမ်းဆီးလိုက်တာကြောင့်အကျဉ်းချခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်နော်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့နိုင်ငံတကာရောက်မြမရေးလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့အကြောင်းဗီဒီယိုကသတင်းတင်ပြပေးခဲ့ပါတယ်။ဒီသတင်းအောက်မှာလာပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေမှာတော့ရွှေစင်ယူဆိုတဲ့သောရရှင်ကမင်္ဂလာရှိရမနဲ့ဖြစ်ပါစေတဲ့ အမေမွေးနေ့မှစလူတိုင်းလွတ်မြောက်ကြပါစေလို့ဆုတောင်းလာပါတယ်။ကြော်လင်းဆိုတဲ့တော်ရှင်ကတော့အမေစုသက်ရှိခြင်းမှာစိတ်ချမ်းသာ၍အချုပ်နှောင်ခံဖို့အမြန်ဆုံးလွတ်မြောက်ပါစေတဲ့။အင်ဂျင်ပတ်မျက်ခံဆိုတဲ့တော်ရှင်ကလည်းအမြန်ဆုံးလွတ်မြောက်ဖို့ဆုတောင်းပါတယ်ဆိုပြီးခက်တူတူရေးလာပါတယ်။ဒါကဒီလိုမျိုးမွေးနေ့ဆုတောင်းတဲ့အများကြီးတွေကတချို့ကိုဖော်ပြပေးလိုက်တာပါနော်။ဒီထဲမှာဝေလင်းဖုံးမြင်ဆိုတဲ့တော်ရှင်ကတော့မတရားဖန်ဆီးချုံနှောင်ခြင်းမှာအမေစုအမြန်ဆုံးလွတ်မြောက်ပါစေလို့ရေးလာပါတယ်။တော်ရှင်မျိုးဝေကတော့သူတိုင်းရဲ့ဆူတောင်းတာမဟုတ်ပေမဲ့သူများရဲ့ဆူတောင်းစာကိုတစ်ဆင့်ဝေးမြလာတာပါ။သူကတရုတ်ဆောင်တောင်းရဲ့အမေစုမွေးနေ့ဆူတောင်းစကားဆိုပြီးတော့တော်ဝင်လေးများပန်းနေမပွင့်တော့တာကြပါ့မေ။အိမ်မက်တွေခောက်သိမ်းအမှန်တရားတွေအကြောက်တရားကိုဖျက်ခဲ့ကြတယ်။ညီညွတ်မျှတဲ့ဒီမိုကရေစီစစ်စစ်အတွက်ခီးထွက်နေကြတယ်မေ။တော်ဝင်လေးတွေလှကြတယ်မေတဲ့။ဒေါင်းအမေကျမ်းမာပါစေဆိုတော့သူရဲ့နာမည်နဲ့ဆူတောင်းလာပါလေ။ဒါကတော်ရရှင်ကိုမျိုးဝေဒေါဆန်းစုကြည်မွေးနေ့ဆူတောင်းမျှဝေလာတာဖြစ်ပါလေ။ဒါနဲ့ view ကိုအမြင်အားပေးနေပါတယ်ဆိုတော့တော်ရရှင်တော့ရထာ view ကိုကြိုက်ပေမဲ့နားမထောင်ရတဲ့အခါမှာစိတ်ချမ်းသာတယ်လို့ရေးလာပါလေ။
မင်္ဂလာပါ VOA ခင်ဗျာ VOA ကိုအမြဲအားပေးနေပါတယ်သတင်းနှစ်ပတ်လွတ်သွားခဲ့ပါတယ်ခိတထိုင်းနိုင်ငံမှာတောတဲ့အလုတ်ရွှေပြောင်းရင်းဖုန်းလိုင်းမမိတဲ့နေရာရောက်သွားခဲ့တဲ့ချိန်မှာကျွန်တော်ခဏတာစိတ်ချမ်းသာမှုတော့ရခဲ့ပါတယ်ဒါပေမဲ့သတင်းကကျွန်တော်အသက်လိုဖြစ်နေတော့နားမထောင်ရရင်လည်းတခုခုလုံးနေသလိုပဲခံစားရပါတယ်နားထောင်ပြန်တော့လည်းဒေါသထွက်စရာပိုများနေရော VOA မြန်မာ BBC မြန်မာ TVB တို့ကိုအားပေးခဲ့တာ2013ခုနှစ်ခရဲကပါဒီမှာပြည်လူတန်းစိတ်ဖုန်းကင်နိုင်တဲ့အချိန်ပေါ့လေရေဒီယိုခေတ်ကဆိုရင်အဖေနဲ့အတူအားပေးခဲ့ပါတယ်။ဘာဖြစ်ဖြစ်ပါ VOA မိသားစုကိုကျေးဇူးတင်ပါတယ်။ကျမ်းမာကြပါစီဗျာ
။ဒီစာလေးကိုဖတ်တော့ကျမတကယ်ကိုချင်းစာမိပါရဲ့။အထူးသဖြင့်အခုနောက်ပိုင်းနိုင်ငံတကာသတင်းတွေရောမြန်မာသတင်းတွေရောနေ့စဉ်မပြတ်စိတ်ပင်ပန်းရတဲ့သတင်းတွေအနိဋ္ဌာယုံပုံရိပ်တွေများနေတော့စိတ်ဖိစီးမှုလည်းအများကြီးရပါတယ်။ဒီသတင်းလုပ်ငန်းလုံးနေလို့အလုံးမှလည်းဒါနောက်ပြီးတော့အလုပ်ပြီးသွားချိန်တော့လည်းအကျင့်ပါပြီးတော့သတင်းတွေကိုပဲလန့်နေဖတ်နေမိတာပါပို့ပြီးတော့စိုးစေတာကနည်းပညာလည်းပါပါတယ်အင်တာနက်နဲ့တစ်ချိန်လုံးချိတ်ဆက်ထားနိုင်တာမလို့တရေနိုးနေတာမှသတင်းထားဖတ်မိတဲ့အခါမျိုးရှိပါတယ်ရှင်ဒါဆိုမလို့တော်တော်လေးသတိထားပြီးတော့စင်ကြင်ရပါတယ်ဒါတော့မိမိသွားပြီးတော့ကြည့်မိတာခဏခဏပါဒါကြောင့်မလို့သတင်းတွေကိုလည်းဖတ်စိတ်ကိုလည်းအနာပေးစိတ်ဖိစီးမှုလည်းရောအောင်လို့တနည်းနည်းလှုပ်ရှားဖို့ကိုစိတ်ပညာရှင်တွေကမပြတ်သတိပေးနေပါရဲ့ရှင်။ဒါနဲ့ကိုနော်ရထားရေဒီအစီအစဉ်တွေကိုအားပေးတယ်ဆိုလို့တော့အထူးကျေးဇူးတင်ပါတယ်နော်။ဒီကိုရေးလာတဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့သရရှင်တွေရဲ့စာရီလည်းလက်ခံရရှိလို့အမြဲပဲလဲထည့်ပြီးတော့ဖော်ပြပေးနေပါရယ်နော်အဲ့ထက်မှာနာမည်တော့မပြောစီခြင်းမှုဆိုတဲ့တော်ရှင်ကလူအချင်းချင်းလှည့်ပတ်ခြင်းကင်းရှင်းကြပါစေလို့ဆုတောင်းလာပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်အကောင့်ကိုတော့မဖော်ပြပါနဲ့နော်မြန်မာပြည်ကိုဂျပန်နဲ့အင်္ဂလိပ်တွေနှစ်ပေါင်းများစွာအုပ်ချုပ်ခဲ့ဖူးပါတယ်အဲ့ဒီတုန်းကကျေးလက်မျိုးရာတွေကိုအခုလိုအချမ်းဖက်စစ်တပ်ကမီးရှို့ဖျက်ဆီးသလိုမျိုးဖျက်ဆီးခဲ့တယ်လို့သမိုင်းမှာမတင်ခဲ့ရသလိုတရားစီရင်ရေးမှာလဲတရားလက်လွတ်တပတ်ဆောင်နဲ့ဆောင်ရွက်ကြမျိုးအခုလိုပေါ်ပေါ်များများမတွေ့ခဲ့ရပါဘူးမြန်မာပြည်သူတွေမတရားခံစားနေရတာတွေကိုကဘာကြီးကအကောင်းဆုံးဖြစ်အောင်အချမ်းဖက်စေအုပ်စုကိုအလွန်ပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ပေးကြပါလို့တင်ပြတောင်းဆိုပါတယ်လူအချင်းချင်းလှပတ်ချင်းကင်းရှင်းကြပါစေ
မြန်မာနိုင်ငံအခြေလက်တွေမှာအချမ်းဖက်နေသူကိုပြင်းပြင်းထန်ထန်အရေးယူပေးပါဆိုပြီးတော့ဒီတော်ရရှင်ကဘာကြီးကိုတိုင်ကြားလာတာပါသရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။မွန်ပြည်နယ်မော်လမြိုင်ကအခြေရွာတရွာမှာဒုစရိုက်မှုတွေဖြစ်ပွားနေပါတယ်ဆိုပြီးတော့ရေးပြီးတော့ဒီသက်ဆိုင်ရာကနေပြီးတော့တရှိအေးအေးယူပေးဖို့တောင်းဆိုလာတဲ့သရရှင်ရဲ့ဆက်ကိုအခုဆက်ပြီးတော့ဝေမျှပေးခြင်းပါတယ်
။မင်္ဂလာပါ VOA ရေကျွန်တော်တို့ခံစားနေရတဲ့အကြောင်းအရာတစ်ခုကိုတိုင်ကြားခြင်းပါတယ်။ကျေးဇူးပြုပြီးသက်ဆိုင်ရာတာဝန်ရှိသူတွေအေးအေးယူပေးပါရန် VOA အနေနဲ့တစ်ဆင့်အသိပေးခြင်းပါတယ်။ကျွန်တော်ကမွန်ပြည်နယ်မော်လမြိုင်မြို့တိုင်းအင်းကျေးရွာအုပ်စုဇော်ကုန်းကျေးရွာမှာနေထိုင်ပါတယ်။အခုအခါမှာခေတ်ကာလမကောင်းတာကိုအကြောင်းပြုပြီးဒုစရိုက်အမှုတွေကျူးလွန်နေကြပါတယ်။ WY စိတ်ကြွဆေးပြားအများကြီးရောင်းဝယ်ဖောက်ကားနေကြပါတယ်။ ရွာမှာရှိတဲ့လူငယ်တွေငွေရစေးဝါဆွဲကုန်ကြပါပြီအများကြီးဆွဲကုန်ကြပါပြီခိကာလအခေါ် WY ဆေးပြအာဆီယံအခေါ်အရွက်ပြုတ်ရီကျဲဝိုင်းဖဲဝိုင်းဒူးစရိုက်မျိုးစုံကျွလွန်နေကြပါတယ်ရွက်ရွာအုပ်ချုပ်ရေးမှုရိုင်းအိမ်မှုများလည်းမတိကျိုးကျုံပြုပြီးနေကြပါတယ်ကျွန်တော်တို့ရဲ့သားသမီးတွေလည်းငွေရစေးဆိုးကျိုးတွေကိုခံစားနေရပါတယ်နေကင်းဘက်ဆိုင်ကယ်တွေအိမ်ရှိမှာထားခဲ့ပေမဲ့ခဏခဏပျောက်ဆုံးနေပါတယ်ညအခါအမှောင်ရိပ်ကိုအကြောင်းပြုပြီး WY စိတ်ကြွဆေးပြားတွေကိုပေါ်ပေါ်တင်တင်ရောင်းဝယ်နေကြပါတယ်ကျွန်တော်တို့မှာခေတ်ကာလမကောင်းတဲ့ဒုက္ခညာအိမ်ရင်တော့အေးအေးချမ်းချမ်းမအိပ်ဆက်နိုင်ကြပါဘူးဇော်ကုံဖုန်ကြီးကျောင်းနောက်မှာမူရစေဝါတွေကိုလက်လီလက်ကားရောင်းဝယ်နေကြပါတယ်ကျေးဇူးပြု၍ VOA ရေကျွန်တော်ရဲ့စာပါအကြောင်းအရာတွေနဲ့ပတ်သက်လို့သက်ဆိုင်ရာကဖန်ဆီးအရေးယူပေးဖို့အတွက် VOA ကနေတဆင့်ပန်ကြားခြင်းပါတယ်ခင်ဗျာ
ဒီတော့ရှင်ကတော့မွန်ပြည်နယ်မော်လမြိုင်မြို့ကကြေးရွာမှာသူတို့ကြုံတွေ့နေရတဲ့မူရစေပြဿနာနဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။ဒီလိုမျိုးမူရစေရောင်းဝယ်ဖောက်ကားတဲ့ကိစ္စနောက်ပြီးတော့မူရစေအသုံးများလာတဲ့ကိစ္စနောက်ပြီးတော့ဒူးဆိုင်မှုတွေပေါ်ပေါ်မြင်းများဖြစ်ပွားနေတဲ့ဆိုတဲ့ကိစ္စတွေနဲ့တော်ရရှင်တွေစာရေးလာတာအခုတလော view ကြီးကမကြာခဏရရှိပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တော်ရရှင်တွေအားလုံးပို့ပြီးတော့ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးစင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြတင်ဆက်သွားတာပါကုဆလက်တင်ပြမယ်အပတ်စဉ်ကဏ္ဍတစ်ခုကတော့သတင်းတွေတဲကတူတာအစီအစဉ်ဖြစ်ပါတယ်မညွညွလင်းတင်ဆက်ထားပါခင်ဗျာ
ကမ္ဘာပေါ်ကလူသားအများစုမှာဘာသာတရားဆိုရဲမိမိယုံကြည်ရာကိုကိုးကွယ်ယုံကြည်မှုတွေရှိကြပါတယ်။တချို့ကလည်းမယုံဖလားဘာသာတရားကိုစင်လာမပြည့်ကိုးကွယ်မှုရှိသလိုတချို့ကလည်းမိမိယုံကြည်ရာဘာသာတရားကိုကိုးကွယ်ကြသူတွေရှိပါတယ်။အဲဒီလိုမတူညီတဲ့ဘာသာတရားအမျိုးမျိုးကိုယုံကြည်ကိုးကွယ်ကြတဲ့နေရာမှာကမ္ဘာပေါ်မှာအခုချိန်အထိကိုးကွယ်ယုံကြည်မှုအများဆုံးဘာသာတရားကတော့ခရစ်ယာန်ဘာသာဖြစ်ပါတယ်။လက်ရှိကမ္ဘာလူဦးရေထဲမှာခရစ်ယာန်ဘာသာယုံကြည်သူပေါင်းကသန်းပေါင်း 2,400 ရှိတာပါ။ကမ္ဘာလူဦးရေရဲ့၃ဘုံတစ်ဘုံလောက်ရှိတယ်လို့ပြောလို့ရပါတယ်။ဥရောပ၊ရုရှား၊မြောက်အမေရိက၊တောင်အမေရိက၊အာဖရိကကတချို့ဒေသတွေ၊တီမော်လီစ်၊ဖိလစ်ပိုင်နဲ့ကျောင်းနိုင်ငံတော်တော်များများမှာခရစ်ယာန်ဘာသာယုံကြည်ကိုးကွယ်သူအများစုရှိတာကိုတွေ့နိုင်ပါတယ်။
ကမ္ဘာနိုင်ငံတွေကနိုင်ငံ21နိုင်ငံဟာခရစ်ယာန်ဘာသာကိုနိုင်ငံရဲ့နိုင်ငံတော်ဘာသာအဖြစ်မှတ်ယူထားကြပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအင်္ဂလန်၊ Greece နဲ့ Iceland နိုင်ငံတွေလည်းပါဝင်တာပါ။အဲ့ဒီနိုင်ငံတွေမှာခရစ်ယာန်ဘာသာကိုယုံကြည်သူတွေကယာနုံးပြည်နေလားရှိပါတယ်။ကမ္ဘာမှာဒုတိယကူးကွယ်မှုအများဆုံးဘာသာကတော့ Islam ဘာသာဖြစ်ပါတယ်။အစ္စလာမ်ဘာသာယုံကြည်ကိုးကွယ်သူကမ္ဘာမှာတန်ပေါင်း 2,000 နီးပါးရှိပါတယ်။နိုင်ငံတစ်ခုရဲ့လူဦးရေ 90% ရာခိုင်နှုန်းကျော်အစ္စလာမ်ဘာသာဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံပေါင်းကကမ္ဘာမှာနိုင်ငံ 90% ရှိပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအင်ဒိုနီးရှားနိုင်ငံကတော့လူဦးရေအရမွတ်စလင်အများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလူဦးရေရဲ့ 89% ရာခိုင်နှုန်းကျော်ကသာအစ္စလာမ်ဘာသာဝင်တွေဖြစ်ပေမဲ့အစ္စလာမ်ဘာသာဝင် 100% ရာခိုင်နှုန်းရှိတဲ့မော်ဒိုက်၊ဆော်ဒီအာရေဗျလိုနိုင်ငံတွေထက်အရေးအတွက်ပိုများတာပါ။ဟိန္ဒူအစ္စလာမ်လို့ခေါ်တဲ့ဟိန္ဒူဘာသာကိုကိုးကွယ်သူတွေကတော့ကမ္ဘာမှာတတိယအများဆုံးပါ။ကမ္ဘာလူဦးရေရဲ့တန်း 1,000 နီးပါးဟာဟိန္ဒူဘာသာကိုသက်ဝင်ယုံကြည်သူတွေဖြစ်ပါတယ်။ဟိန္ဒူဘာသာဝင်အများဆုံးနေထိုင်တဲ့နိုင်ငံကအိန္ဒိယနိုင်ငံဖြစ်ပြီးအိန္ဒိယနိုင်ငံတစ်ခုထဲမှာတင်ဟိန္ဒူဘာသာဝင်ပေါင်းတန်း 1,000 ကျော်ရှိတာပါ။နိုင်ငံလူဦးရေရဲ့ 80% ရာခိုင်နှုန်းလောက်ရှိပါတယ်။နီပေါနိုင်ငံကဒုတိယဟိန္ဒူဘာသာယုံကြည်သူရာနှုန်းအများဆုံးဖြစ်ပြီးနိုင်ငံရဲ့ 87% ရာခိုင်နှုန်းကျော်ရှိပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊ပါကစ္စတန်၊သီရီလင်္ကာ၊အမေရိကန်ပြည်အောင်စု၊မလေးရှား၊ UK နဲ့မော်ရီရှားစ်နိုင်ငံတွေမှာလည်းဟိန္ဒူဘာသာဝင်အများစုနေထိုင်ကြပါတယ်။ဗုဒ္ဓဘာသာကတော့ကမ္ဘာမှာကိုးကွယ်ယုံကြည်သူတန်း 509 တန်းရှိတာကြောင့်ကမ္ဘာစရုပ်ထားကိုးကွယ်မှုအများဆုံးဘာသာတရားဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်သူရာနှုန်းအများဆုံးနိုင်ငံမှာနိုင်ငံလူဦးရေရဲ့ 97.9% ရာခိုင်နှုန်းကဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်။ထိုင်းနိုင်ငံကတော့လူဦးရေရဲ့ 94.6% ရာခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ပြီးမြန်မာနိုင်ငံမှာတော့ဗုဒ္ဓဘာသာဝင်ကလူဦးရေရဲ့ 89.9% ရာခိုင်နှုန်းရှိပါတယ်။ဒါ့အပြင်တိရီလင်္ကာ၊လာအို၊မွန်ဂိုလီးယားနဲ့ဘူတန်နိုင်ငံတွေမှာလည်းဗုဒ္ဓဘာသာဝင်အများစုကိုတွေ့နိုင်ပါတယ်။ဒီလိုဘာသာတရားတစ်ခုခုပေါ်မှာယုံကြည်ကိုးကွယ်သူတွေရှိတယ်လို့ပဲဘာသာတရားပေါ်ယုံကြည်တည်ဝင်မှုမရှိမကိုးကွယ်သူတွေလည်းကမ္ဘာပေါ်မှာရှိနေရပါအဲ့ဒီလိုဘာသာတရားမယုံကြည်သူတွေကိုအက်စတိုးနီးယား Czech Republic တရုတ်ဂျပန်ဟောင်ကောင်မကာအိုဒိမန်ပြင်သစ်နော်ဝေနဲ့ဗီယက်နမ်နိုင်ငံတွေမှာအများဆုံးတွေ့ရတယ်လို့လေ့လာမှုအချက်အလက်တွေမှာဖော်ပြထားပါတယ်ရှင
်ဗန်ညိုညိုလင်းတင်ဆက်သွားတာပါဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပါတော့မယ်။မက်ကင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကပြောပြထားပါတယ
်။ချီလီနိုင်ငံသူရေကူးမယ်ဘာဘရာဟာနန်ဒက်စ်ဟာချီလီနိုင်ငံကြောင်ပိုင်းဟာဗိုတီဟော်နုစ်ယူနာမှာပစိဖိတ်သမုဒ္ဒရာနဲ့အတ္တလန္တိတ်သမုဒ္ဒရာနှစ်ခုထိစပ်နေတဲ့နေရာမှာအမြန်ဆုံးကူးကတ်သူအဖြစ်ဂင်းနီကဘာစံချိန်မှတ်တမ်းတင်လိုက်ပြီးဖြစ်ပါတယ်။ဒီကြောင်ပိုင်တမိုင်ကို15မိနစ်နဲ့30စက္ကန့်အတွင်းကုခတ်ပြီးဂင်းနစ်မှတ်တမ်းတင်လိုက်ကြပါသမုဒ္ဒရာကြီးနှစ်ခုအကြားရေကြောင်ပိုင်3မိုင်မီတာ9500ကိုအောက်အောင်မြင်မြင်ကုခတ်သူအဖြစ်လဲကမ္ဘာပင်လယ်ရင်းရေကူးအပင်ကြီးကဘာဘရာဟန်နန်ဒက်စ်ကိုဆုချီးမြစ်လိုက်ပါတယ်ဆရောကကုဆရာဝန်လည်းဖြစ်ရေကူးမယ်လည်းဖြစ်တဲ့အသက်36နှစ်အရွယ်ဘာဘရာဟန်နန်ဒက်စ်ကိုချီလီနိုင်ငံမှာတော့အအေးတံကိုခံနိုင်တဲ့ရေခဲရေသူမှလို့တင်စားခေါ်ကြပါတယ်သူရဲ့အောင်မြင်မှုဟာချီလီနိုင်ငံသားတိုင်းရဲ့အောင်မြင်မှုဖြစ်ပြီးတခြားသူတွေရဲ့ဘဝတွေကိုပြောင်းလဲအောင်လှုပ်ဆောင်နိုင်တဲ့အိမ်မက်ကြီးကြီးတွေမှတ်ကြဖို့ဘာဘရာကတိုက်တွန်းပါတယ်။သူရေကူးနေတဲ့အချိန်မှာချီလီရေတပ်ကအနိကက်စောင့်ကြည့်ပေးခဲ့တာပါ။အဲ့ဒီအတွက်လဲအကူအညီတောင်းခံတာအနားယူတာရက်နာတာအေးဒဏ်ခံနိုင်တဲ့နီယိုပရင်ကိုချက်ရေကူးဝတ်စုံတွေဝတ်ဆင်တာမျိုးတွေကိုမလုပ်ဘဲမီတာ9000ကျော်ကိုသူကမနာတမ်းကူးခတ်ခဲ့တာလည်းဖြစ်ပါတယ်ရှင်။
အလူးတွေဘလောပီနန်တွေအဖြစ်ဖန်တီးထားတဲ့ကိုကင်းအလေးချိန်ပေါင် 2,866 ပေါင်ကိုကိုလံဘီယာမူရဲဒါစီရဲ့ရဲတပ်ဖွဲ့တွေကပြီးခဲ့တဲ့အင်္ဂါနေ့ကဖမ်းဆီးရမိခဲ့ပါတယ်။အဲ့ဒီဖမ်းဆီးရမိခဲ့မှုဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာအာဏာပိုင်တွေဖမ်းဆီးရမိတဲ့မူရဲစေဝါတွေထဲမှာဖန်တီးမှုအကောင်းဆုံးလို့တာဝန်ရှိသူတွေကယူဆထားပါတယ်။ကုန်သစ်တာတွေထဲမှာအသင့်ကျော်ဖို့အတွက်အေးခဲထားတဲ့အလူးနဲ့ပီလောပီနန်အိတ်တွေအဖြစ်ထည့်ထားတဲ့မူရစီဝါတွေကိုကာတာဂျီနာစိတ်ကမ်းမြို့မှာဖမ်းဆီးရမိခဲ့တာပါ။အဲ့ဒီကုန်သစ်တာတွေကိုဥရောပစိတ်ကမ်းမြို့တွေဖြစ်တဲ့လစ်စဘွန်းနဲ့ဗလန်စီယာတို့ကိုပို့ဆောင်ဖို့ရည်ရွယ်ထားပါတယ်။
မူရစေးဝါးတွေကို hydraulic ဆက်နဲ့ဖိနှိပ်ပုံသွင်းပြီးတော့အာလူးနဲ့ပလော့ပီနန်တွေအဖြစ်ပုံပြောင်းခဲ့တာပါ။အဲ့ဒီအထုပ်တွေကိုအာနာပိုင်တွေစစ်ဆေးကြည့်တဲ့အခါမှာတော့တက်တန်းကုံဆုံးရဲမပါတဲ့အတွက်တန်တရားဝင်သွားပြီးစစ်ဆေးခဲ့တာမှာမူရစေးဝါးတွေဖြစ်နေတာကိုတွေ့ရှိခဲ့တာပါခင်ဗျာ။အိုင်စလန်နိုင်ငံကအမျိုးသားလိန်ငါပြတိုင်းမှာနာမည်ကျော်ဂီတာအနုပညာရှင်ဂျီမီဟန်ဒရစ်ရဲ့လိန်တန်ကြောက်ပတ်ဒီပုံသူကိုပြသလိုက်ပါတယ်။အဲ့ဒီပြတိုင်းမှာတတ္တဝါအထီးတွေရဲ့လိန်အင်္ဂါအမျိုးပေါင်း400နီးပါးကိုပြသထားပြီးတော့ဖန်ပေါင်းကြောင်နဲ့ထည့်ပြထားတဲ့ဝေလ9ရဲ့လိန်အင်္ဂါကနေဖော်မလင်စိန်ထားတဲ့ရက်ကူးတွေရဲ့လိန်အင်္ဂါအဆုံးပါဝင်ပါတယ်။ဒါအပြင်2008ခုနှစ်ပေကျင်းအိုလံပစ်ပြိုင်ပွဲမှာငွေတံဆိပ်ဆုရခဲ့တဲ့အိုင်စလန်အမျိုးသားလက်ပစ်ဘောအသင်းတစ်သင်းလုံးရဲ့ကျေးရုပ်လိန်တန်တွေကိုလည်းပြသထားပါတယ်။ဟန်ဒရစ်ရဲ့လိန်တန်ပုံသူကိုတော့အမေရိကန်အနုပညာရှင်စင်တီယာအဘရီတန်ကဖန်တီးခဲ့တာဖြစ်ပြီးတော့တခြားရော့ဂီတာပညာရှင်90လောက်ရဲ့လိန်တန်ပုံသူတွေကိုလည်းကြောက်ပတ်တီနဲ့ဖန်တီးယူထားခဲ့ပါတယ်။အဘရီတန်ဟာသူမသိခင်မှာဒီကြောက်ပတ်တီလိန်တန်ပုံသူကိုအစစ်အမှန်ဖြစ်ကြောင်းစာရွက်နဲ့အတူပြတိုက်ကိုလှူဒန်းခဲ့တာပါခင်ဗျာ
။သူကြဆံပြသတင်းများအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာဟက်ကင်ဖြူထွေးနဲ့ကိုငင်းချန်းတို့ကတင်ပြသွားတာပါ VOA ရဲ့တနင်္လာနေ့မနေ့ပတ်တန်လွင်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကိုမရရတဲ့အနေနဲ့ကာကွယ်သွားမှာဖြစ်တယ်လို့သမရဇလန်စကီကတနင်္ဂနွေနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။ယူကရိန်းတောင်ပိုင်းပင်လယ်နဲ့နားကမြို့တွေဖြစ်တဲ့မူဂူလော့ဖ်နဲ့အိုဒါဆာစစ်ကမ်းမြို့တွေကိုစနေနေ့ကတွားရောက်စစ်ဆေးခဲ့ပြီးသမရဇလန်စကီကအခုလိုပြောဆိုလိုက်တာပါ။ယူကရိန်းတောင်ပိုင်းကိုဘယ်သူလက်ထဲမှအကြောက်ခံမှာမဟုတ်ပါဘူး။အကုန်ပြန်ရောက်အောင်ကာဝယ်သွားမှာပါ။ဒါကကျွန်တော်တို့မြင်ပါလို့သူကပြောကြားတာဖြစ်ပါတယ်။ယူကရိန်းပြည်သူတွေအသက်ရှင်တန်လိုစိတ်ပြင်းပြမှုလောက်ရုရှားရဲ့ဒုံးကျည်တွေကမများပါဘူးလို့ဇယ်လန်စကီကထပ်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာစားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုတက်တာစေဖို့ဓာတ်ဆီအပေါ်ဘိုးအစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုအထိကင်းလွတ်ခွင့်ပေးဖို့နဲ့တရုတ်ကသွင်းလာတဲ့ကုန်တွေကိုအခွန်လျှော့ပေါ့ဖို့သမ္မတဂျိုးဘိုင်ဒန်စဉ်းစားနေကြောင်းဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ကတနင်္ဂနွေနေ့မှာပြောပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့စားသုံးသူတွေတက်တာစေဖို့ဖြစ်နိုင်တဲ့နည်းအားလုံးနဲ့လှုပ်ဆောင်သွားလို့ကြောင်းဒီသတင်းပတ်အတွင်းလောင်စာဆီဈေးနှုန်းတွေအဆမတန်မြင့်တက်ခဲ့တာဟာစားသုံးသူတွေအပေါ်ဝန်ထုတ်ဝန်ဖို့ဖြစ်စေတယ်လို့သူမကပြောဆိုပါတယ်အနောက်ဥရောပမှာမကြုံဘူးလောက်အောင်ဒီနှစ်တည်းအပူလိုင်းဖြစ်ပေါ်နေတာနဲ့အမျှတုံးမီတွေလောင်ကျွမ်းနေတာကြောင့်စပိန်နဲ့ဂျာမနီနိုင်ငံကမိသားသမားတွေဟာသူတို့နိုင်ငံတွေလောင်ကျွမ်းနေတဲ့တုံးမီတွေကိုငြိမ်းသက်ဖို့ကြိုးစားအားထုတ်နေကြပါတယ်ဥရောပမှာဒီနှစ်အပူချိန်လွန်ကဲလွန်းတာကရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်လို့ကျွမ်းကျင်သူတွေကသုံးသပ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာတနင်္ဂနွေနေ့ဟာအဖေများနေ့ဖြစ်ပါတယ်။အဖေတွေရဲ့ကျေးဇူးဂုဏ်ကိုပြုတဲ့နေ့နိုင်မိသားစုတွေစုဝေးပြီးအဖေတွေကိုစားတောက်ဆိုင်ခေါ်သွားတာမျိုးကျွေးမွေးလက်ဆောင်ပေးကြတာမျိုးအထိမ့်အမှတ်ကျင်းပတဲ့နေ့ဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းကျုပ်တွေကိုကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတန်လွဲစီစဉ်နေတဲ့မှာတာဝန်ယူခဲ့သူတွေကတော့စီစဉ်ထုတ်လုပ်ရေးမှုအဖြစ်မတ်တိန်ဒီထိုက်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းအင်ဂျင်နီယာနဲ့ရုပ်သံအင်ဂျင်နီယာတွေကတော့တိုနီပေါ်လော့နဲ့ဒရက်စမစ်တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့တနင်္လာနေ့မနေ့ဖက်အတန်လွဲစီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပါပြီ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုတာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.